Welcome to the Voice of America in Burmese.
သောရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းသိကြပါရဲ့လားခင်ဗျာ VOA အမေရိကန်တိုင်းရဲ့2015ခုနှစ်ဇူလိုင်လ18ရက်တောက်ကြနေညနေခင်းအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလူမီတာ16.25ရိုးကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ American ပြည်အောင်စုတင်းနေစီပြည်နယ်မှာမနေ့ကမရိန်းစစ်သား၄ဦးသေဆုံးခဲ့တဲ့ဖြစ်ခဲ့မှုကို FBI ကစတင်စုံစမ်းစစ်ဆေးနေပါတယ်။ UN နိုင်ငံနျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်လို့ဘဝင်မချဖြစ်နေတဲ့မာမိတ်တွေလက်ခံလာအောင် American ကဆက်လက်ကြိုးပမ်းနေပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးပါပါ
။ဟုတ်ကဲ့ပါခင်ဗျာ။လာမယ့်တနင်္ဂနွေနေ့ကြောင်းမဲ့အာဇာနည်နေ့အခမ်းအနားကိုသမရဦးသိန်းစိန်ကိုတိုင်တက်ရောက်မှာမဟုတ်ပေမဲ့အခြားကောင်းဆောင်တွေတက်ရောက်မှာဖြစ်ပါတယ်။NLD ပါတီကရောအာဇာနည်နေ့ကိုဘယ်လိုကျင်းပမှာပါလဲ
။ကျွန်တော်တို့ကရုံးမှာပဲမနက်အာရုံဘုန်းကြီးတွေသုံးတတ်မယ်။မနက်ပိုင်း7:38မိနစ်ကျသုံးနေမှာ
NLD ပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းပါ။ဒီအကြောင်းနဲ့အတူကချင်ဒေသနဲ့ကော့ဂရိတ်ကရင်ဒေသမှာစစ်ပွဲတွေကြောင့်ဒုက္ခသည်တွေအိမ်မပြန်ပြိမိနေတဲ့အကြောင်းနဲ့အတူသမရဦးဘာမာအချင်းထောင်ကိုသွားရောက်လေပတ်ကြည့်ရှုတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်မှာပါ။အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးတိုက်တို့ကအစီရင်ခံပါမယ်ခင်ဗျာ
။ American ပြည်သူတင်းနေစီပြည်နယ်တောင်ပိုင်းကချက်တန်နူကမြို့ကစစ်ပဆိုင်ရာနေရာနှစ်ခုမှာမနေ့ကမရိန်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုတွေကိုဘာရွေချက်နဲ့လောက်ခဲ့တယ်လဲဆိုတော့ပြည်အောင်စုစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းစစ်ဆေးနေပါတယ်။အသက်24နှစ်အရွယ်တနသမားမိုဟာမက်ယူဆပ်အဗ်ဒူလာဇစ်ဟာနိုင်ငံတကာအကြမ်းဖက်ဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိရာမျိုးအခုချိန်ထိတော့မတွေ့ရသေးဘူးလို့လည်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရရှိ Ed Reinhold ကပြောဆိုခဲ့တာပါ။နှစ်တလောတည်ရတလောတနသမားအနေနဲ့နိုင်ငံတကာမှုတွေနဲ့နိုင်ငံတကာဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိမရှိကိုလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းသူကပြောဆိုသွားပါတယ်။ချက်တန်နူကမျိုးကတန်နေစီမြစ်တစ်ဖက်ကဟစ်ဆန်မျိုးမှနေထိုင်သူအတူလာဇစ်ကတော့အပြန်အလှန်ပြစ်ခတ်မှုတွေအတွင်းမှာပဲတည်ဆုံသွားခဲ့တာပါ။စစ်ပဆိုင်ရာရုံးခန်း၅ခုနဲ့ကပ်ရက်ရှိနေတဲ့ကုန်တိုက်တစ်ခုထဲမှာပွင့်လစ်ထားတဲ့စစ်သားစုဆောင်ရေးစခန်းကိုကားပေါ်ကနေပြစ်ခတ်ခဲ့တာလို့လည်းအာဏာပိုင်ကပြောပါတယ်။အချက်စိတ်30လောက်ပြစ်ခတ်ခဲ့ရမှာမရင်းတပ်ဖွဲ့ကစစ်သားစုဆောင်ရေးဝန်ထမ်းတူ6ရောက်မှဒဏ်ရာရခဲ့တဲ့အတွက်ဒေသခံစေယုံမှကုသပေးခဲ့ရပြီးနောက်ပိုင်းမှာတော့စေယုံကနေပြန်ဆင်းဝင်ပြုခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီနောက်မှာတော့တနသမာ10ကီလိုမီတာလောက်အကွာမှာရှိတဲ့ရေတပ်ထောက်ပို့ရေးစခန်းတစ်ခုကိုဆက်မောင်းသွားပြီးအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြပါတယ်။ဒီတပ်စခန်းမှာတော့မရင်းတပ်ဖွဲ့ဝင်4ဦးသေဆုံးပြီး1ယောက်ဒဏ်ရာရခဲ့တာပါ။တနသမာကတော့ပထမပြစ်ခတ်မှုဖြစ်ပြီးချိန်ကလေးကလက်လံဖက်စီဖို့ကြိုးစားခဲ့တဲ့ရဲတပ်ဖွဲ့ဝင်တို့ကပြစ်ခတ်ရာကတည်ဆုံသွားတယ်လို့လည်းယူဆထားကြပါတယ်
။နိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသတွင်ဤပွဲတော်တွေဆင်နွှဲနေကြတဲ့တောက်ချာနေမှာဘုံးပေါက်ကွဲမှုတွေထပ်ပြီးဖြစ်ခဲ့တာကြောင့်ဒါမာတူရူမြို့မှာအနည်းဆုံးလူ10ဦးလောက်တည်ဆုံခဲ့ရပါတယ်။မွတ်စလင်တို့ရဲ့ရမဒန်ဥပုသ္လနောက်ဆုံးနေ့ဖျားဝိပုသူတွေဆူတောင်းဝိပုကြတဲ့ကွင်းပြင်ကြီးထဲမှာပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပါတယ်။ပထမပေါက်ကွဲမှု2ကြိမ်ပြီးမှနောက်ထပ်ပေါက်ကွဲမှုတစ်ခုထပ်ဖြစ်တယ်လို့တချို့သတင်းတွေကဖော်ပြကြပါတယ်။မနေ့ကြာသာပတင်းတွေထုံးကတော့ဂုံးမြို့မှာပေါက်ကွဲမှု2ကြိမ်ဖြစ်ခဲ့ပြီးဒီကနေ့ထပ်ဖြစ်လာတဲ့ပေါက်ကွဲမှုတွေနဲ့ပတ်သက်လို့တော့ဘယ်သူလဲချက်ဆိုတာမသိရသေးပါဘူး။ရမဒန်ဥပုသ္လပြီးကျင်းပတဲ့ Eid al-Fitr ပွဲတော်အတွက်ဈေးဝယ်သူတွေနဲ့စီကားနေတဲ့ဈေးတစ်ခုအတွင်းတိုက်ခိုက်မှုမှာတော့အနည်းဆုံးလူ90လောက်တေခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဒီပေါက်ခွဲတိုက်ခိုက်မှုတွေကို Islamic စစ်သွေးကြဘူကိုဟာရန်တို့လှုပ်ဆောင်ခဲ့တာလို့ယူဆနေကြပြီးနိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာဘူကိုဟာရန်တို့ရဲ့သဘုံထခဲ့တဲ့6နှစ်တာကာလအတွင်းမှာလူပေါင်း1000နဲ့ချီပြီးတေဆုံးခဲ့ရပြီဖြစ်ပါတယ်ရှင်။
ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘောင်တွေသိမ်းပိုက်ထားတဲ့အေရင်စစ်ကမ်းမြို့ကိုဆော်ဒီအာရေဗျနိုင်ငံကကျောရောနောက်ခံပိတ်ထားတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပြီးဖြစ်တဲ့အကြောင်းအဝေးရောက်ယမန်ဆွေးရဲဒုသမရကပြောဆိုလိုက်ပါတယ်။ယမန်နိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘောင်တွေရှီယာယမန်နိုင်ငံကဒုတိယအကြီးဆုံးဖြစ်တဲ့အေရင်မြို့ကိုအဝေးရောက်ဆွေးရဗိုလ်သစ္စာခံတပ်တွေကဒီသတင်းပတ်ထင်ပါပဲထိုးစစ်ဆင်ခဲ့ကြတာပါ။အစ္စတန်ဘာလဝန်ရဲ့ဤပွဲတော်အစနေ့မှာပဲဒီဘာလဝန်ရဲ့ ဤပွဲဥပုကာလာဆောင်တဲ့ဤပွဲတော်နေမှာပဲတည်တယ်မျိုးလွမြောက်ကြီးတွားပြီးဖြစ်တဲ့အကြောင်းအစိုးရရဲ့ကြေညာချက်ကိုဒုသမရခါလစ်ဘဟာက Facebook Internet ဆာမျက်နှာပေါ်မှာဒီကနေ့ဖော်ပြလိုက်တာပါ။တည်တယ်မျိုးကိုဟူတီတပုံးလေးမလာတဲ့တိမ့်ပက်ခေရာကယမန်သမရအပတေဘူမဆော်ဟာရီအိန္ဒိယဆော်ရီအာရဗီနိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်။ဆော်ရီအာရဗီနိုင်ငံကဦးဆောင်ပြီးအာရဗီနိုင်ငံတွေကဟူတီတပုံးလေးပေါ်လေကြောင်းထိုးစစ်တွေအပြင်းထန်ဆင်နွှဲခဲ့ရမှာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်တဲ့အထိအချက်တဲတွေနဲ့ကြုံရင်းခဲ့ရပါတယ်။ပြည်ကတွေကြောင့်လူပေါင်း 3,500 ကျော်တည်ဆုံးခဲ့ပြီးဖြစ်တယ်လို့တိုင်းပြည်လူဦးရေ 80,000 လောက်ရှိတဲ့လူသားပေါင်း 20,000 ကျော်အားဆိုရင်လည်းအစားအသောက်လိုအခြေခံလိုအပ်ချက်တွေနဲ့ကြည့်ကြည့်ကြုံတွေ့နေကြရပါတယ
်။ Saudi Arabia နိုင်ငံရဲ့မြို့တော်အနီးကရဲစစ်ဆေးရေးဂိတ်တစ်ခုမှာဒေဂန်ဘုံခွဲသူမှုဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့ Islamic အစွန်းရောက်အဖွဲ့ ISIS တို့ကပြောဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့ကမြို့တော် Riyadh ရဲ့တောင်ပိုင်းမှာလုံခြုံရေးရာရှိတို့ကအသက်19နှစ်အရွယ်အမျိုးသားတဦးကိုရက်တန့်စစ်ဆေးချိန်မှာကားဘုံကိုခွဲလိုက်တာဖြစ်တယ်လို့ Sony ဒီအနာပိုင်းတို့ကပြောပါတယ်ဘုံခွဲတိုက်ခိုက်မှုအတွင်းသိဆုံးခဲ့တဲ့စေကျော်သက်ဖောက်ခွဲရေးသမားကဦးလေးဖြစ်သူပြည်ထောင်စုဝန်ကြီးဌာနကဘုံမှူးကြီးတဦးကိုလည်းလုတ်ကြံတပ်ဖြတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်တိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရခဲ့တဲ့ရဲရာရှိနှုတ်တို့ရဲ့အခြေအနေကတော့တည်တည်ငြိမ်ငြိမ်ရှိနေပြီးစုံစမ်းစစ်ဆေးမှုတွေလည်းစနေပြီလို့ပြည်ထောင်စုဝန်ကြီးဌာနရဲ့အပြောကိုကိုးကားပြီး Sorry သတင်းအေဂျင်စီကဖော်ပြပါတယ်ဂျီဟတ်လှုပ်ရှားမှုတွေမှာပါဝင်ခဲ့သူတွေနဲ့ထောက်ခံသူရာနဲ့ချီပြီးထိမ့်သိမ်းထားတဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ဟီယာအချင်းထောင်အနီးမှာမနေ့ကကားဘုံခွဲတိုက်ခိုက်မှုဖြစ်ခဲ့တာဖြစ်ပါတယ်ရှင်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ Your American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလူညွန့်ရေးကောင်စီမှတည်ပြုနိုင်မှုတန်တမန်တွေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်တရားဖြစ်နေကြတဲ့မဟာမိတ်နိုင်ငံတွေလက်ခံလာအောင်အမေရိကန်ဆွေကဆက်လက်ကြိုးပမ်းနေပါတယ်။ယူရန်နဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်ပေါ်စိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားတဲ့ Saudi Arabia နိုင်ငံကနိုင်ငံခြားရေးဝန်ကြီး Abdel Jubeir ကိုတော့သမ္မတ Barack Obama ဒီကနေ့အင်ဗျူတော်မှာလက်ခံတွေ့ဆုံမှာပါ။ယူရန်နဲ့သဘောတူညီချက်ပေါ်တိတိကျကျကန့်ကွက်တာလည်းမရှိလက်ခံတာမျိုးလည်းမရှိတဲ့ Saudi နိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry လည်းမနေ့တုန်းကပဲတွေ့ဆုံခဲ့ပါတယ်။ဆိုရီထိပ်တန်းတန်မန်ကတော့သဘောတူညီချက်အရယူရန်ပေါ်တန်ခတ်မှုတွေဖယ်ရှားပေးရကနေရလာမဲ့ငွေချေးတွေနဲ့ဆီးရီးယားယင်မန်နဲ့လေဗနွန်တို့လိုနိုင်ငံတွေကစစ်သွေးကြွတွေကိုယူရန်နိုင်ငံကဆက်လက်ကူညီထောက်ပံ့နေမှာကိုဆော်ရီဆိုရကဆိုရင်လည်းကြောက်ထပ်မံပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့အမေရိကန်နဲ့ဆော်ရီနိုင်ငံတို့ကြားဆက်လက်ပြီးလက်တွဲဆောင်ရွက်နိုင်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုသွားသလိုယူရန်နိုင်ငံပါဝင်ဒေတာတွေမှာအစိုးရဖွဲ့စည်းရေးလှုပ်ရှားမှုတွေကိုတွန်းလှန်ရမှာအမေရိကန်ပြည်အစုကဆက်လက်ကူညီသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ပြည်ရဲ့သတင်းပတ်ထဲအီရန်နဲ့ကမ္ဘာအင်အားကြီး၆နိုင်ငံတို့ကြားရရှိခဲ့တဲ့တမိုင်းဝင်သဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာပဲကုလသမဂ္ဂလူညွန့်ရေးကောင်စီကနင်းလာနေအစောပိုင်းလောက်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းတပ်တမန်တွေကပြောဆိုထားပါတယ်
ဥရောပဘဟုဗန်ကနေဂရိနိုင်ငံအတွက်အရေးပေါ်ဘဏ္ဍာရေးအကူအညီတွေထပ်မံရရှိခဲ့ပြီးနောက်မကြာခင်ရက်တွေအတွင်းဝန်ကြီးချုပ်အလက်စစ်ဆီပရတ်စ်ဟာသူ့ရဲ့အစိုးရကိုပြန်လည်ဖွဲ့စည်းလိမ့်မယ်လို့မျှော်လင့်ရပါတယ်။အခွန်နေပို့တိုးကောက်ဖို့ပင်စင်ထောက်ပံ့ကြေးတွေလျှော့ချဖို့တွေပါဝင်တဲ့ချိုးချံချွေတာရေးအစီအစဉ်တွေကိုဂရိလွှတ်တော်ကမနေ့တုန်းကမဲခွဲအတည်ပြုခဲ့ပြီးနောက်မှာပဲဥရောပကျွေးရှင်တွေထံကဘဏ္ဍာရေးအကူအညီတွေထပ်ပြီးရခဲ့တာမှာလွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှာတော့ဝန်ကြီးချုပ်ရဲ့ပါတီတွေကအဖွဲ့ဝင်တချို့ကပါစန့်ကျင်မှုတွေရှိခဲ့တယ်လို့ချိုးချံချွေတာရေးအစီအစဉ်ကြောင့်တိုင်းပြည်မှာဝင်တော့ဝင်ဖို့ဖြစ်နေရတယ်လို့ပြောဆိုနေကြတဲ့ဂရိလူတို့ကလမ်းပေါ်ထွက်ဆန္ဒပြမှုတွေနဲ့လဲဂျုံခဲ့ရပါတယ်ဂရိအစိုးရကတော့ဥရောပဟာဘဏ္ဍာရေးအကူအညီတွေကြောင့်ဇွန်လနောက်ပိုင်းကတည်းကပိတ်ထားတဲ့ဘဏ်တွေကိုပြန်လည်ဖွင့်လှစ်နိုင်တော့မှာဖြစ်တဲ့အကြောင်းပြောဆိုပါရယ်လက်တလုံးမှာတော့လမ်းပေးက ATM ငွေထုတ်ဆက်တွေမှာတနေ့ကိုအမေရိကန်68ဒေါ်လာလောက်နဲ့ညီများတဲ့ယူရိုငွေ60ကိုသာအများဆုံးထုတ်ယူခွင့်ပေးထားပါရယ်ဘဏ်တွေပြန်ဖွင့်နိုင်ပြီဆိုရင်တော့ငွေထုတ်နိုင်တဲ့ပမာဏကန့်သက်ချက်ကိုလျှော့ပေးနိုင်မယ့်အလားအလာတွေရှိတယ်လို့ပြောပေမဲ့ဘယ်အချိန်မှကြီးညာနိုင်မလဲဆိုတာကိုတော့မပြောသေးပါဘူးရှင်
ဂျပန်နိုင်ငံနောက်ပိုင်းမှာပြင်းထန်တဲ့ပူပိုင်းမုန်တိုင်းဝင်ရောက်လာရကမိုးသက်သက်လေပြင်းတက်ခတ်မှုတွေကြောင့်လူနှစ်ယောက်ထက်မနည်းသေဆုံးသွားပါတယ်။ပူပိုင်းမုန်တိုင်းနန်ကာကြောင့်ရေကြီးမြေပြိုထန်တဲ့အန္တရာယ်တွေ နဲ့အတူလူပေါင်းထောင်ပေါင်းချီပြီးဘေးလွတ်ရာပြောင်းရွှေ့ဖို့လည်းသတိပေးထားပါတယ်ဂျပန်နိုင်ငံရဲ့အဓိကကျွန်းကျွန်းဖြစ်တဲ့ဟွန်ရှူကျွန်းကနေရာတစ်ချို့မှာတော့မွန်နဲ့ဆောင်းနဲ့ဂျာတာဘေးတွေကဆက်လို့မိုးရွာနေရာမှာမိုးရွာရေ600မီလီမီတာကျော်အထိရှိနေခဲ့ပါပြီတိုင်ဖွန်မွန်နဲ့အဆင့်ကနေအပူပိုင်းမွန်နဲ့ဖြစ်အင်အားလျော့သွားပေမဲ့တနအီကိုလီတိုင်နှုန်း150ကီလိုမီတာကျော်နဲ့ဒီနေ့တောက်ကြနေ့ထိမွန်နဲ့ဟာဆက်လက်အားကောင်းနေဆဲဖြစ်ပါတယ်မနေ့ကတော့မွန်နဲ့အတွက်ကြိုတင်ပြင်ဆင်ရင်အနည်းဆုံးလူနှစ်ဦးရင်းနှစ်သေဆုံးခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်အနည်းဆုံးလူ18ဦးလောက်ပါလေထိရိုက်ဒဏ်ရာတွေရရှိသွားခဲ့ကြပါတယ်
ပြီးခဲ့တဲ့နှစ်တုန်းကမလေးရှားလေချောင်းလိုက်ရဲ့ MH70 ခီးတဲ့တင်လေယာဉ်ကိုယူကရိန်းနိုင်ငံတွင်မှပစ်ချခဲ့တဲ့လောက်ရဟာရက်ဆက်ချမ်းကျုပ်တဲ့အကြမ်းဖက်လောက်ရဖြစ်ပြီးရုရှားဘက်ကပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလူတွေသေဆုံးခဲ့ရတဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုဆောင်ရွက်နိုင်ခဲ့ကြတာဖြစ်တယ်လို့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကပြောဆိုလိုက်ပါတယ်လေယာဉ်ပစ်ချခံရမှုမှာသေဆုံးခဲ့ရသူတွေကိုလေးစားဂုဏ်ပြုတဲ့အနေနဲ့လေယာဉ်ကိုပစ်ချခဲ့မှုမှာတာဝန်ရှိတဲ့သူတွေကိုတူညီတဲ့ပြစ်ဒဏ်ပေးနိုင်အောင်လှုံ့ဆော်ရမှာကယူကရိန်းတို့ရဲ့ကျင့်ဝတ်ပိုင်ဆိုင်ရာတာဝန်တရဖြစ်တယ်လို့လဲသမ္မတပိုရိုရှန်ကိုကဒီကနေ့တောက်ကြနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်မလွဲမသွေပြစ်ဒဏ်ခတ်ခံရမယ်ဆိုတာကိုလူသက်သမားတွေနားလည်ထားပါလို့လဲသမ္မတကပြောဆိုခဲ့ပါတယ်လင်းပြကြခဲ့တဲ့တနည်းမြောက်နှစ်ပတ်လည်နေ့တောက်ကြနေမှာတော့လင်းပြကြမှုမှာတည်ဆုံးခဲ့ရသူ298ဦးတို့အတွက်ဝမ်းနဲ့ခြေကွဲနေကြသူတွေဟာယူကရိန်းအရှေ့ပိုင်းလင်းပြကြခဲ့ရာနေရာအနီးမှာစုဝေးခဲ့ကြပါတယ်ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို Radio ကသာမကပဲ VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထက်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်68နှစ်မြောက်ပြည်တော်68နှစ်မြောက်အာဇာနည်နေ့ကိုသမရအစားဒုသမရတက်ရောက်မှာဖြစ်ပါတယ်အစိုးရပိုင်းဘက်ကဒုသမရအပြင်ပြည်ထောင်စုဝန်ကြီး2ဦးနဲ့ဒုဝန်ကြီး12ဦးပါတက်ရောက်ကြမှာဖြစ်ပါတယ်တပ်ပိုင်းဆိုင်ရာဘက်ကဒုတိယဗိုလ်ချုပ်ကြီးအဆင့်ရှိသူ2ဦးတက်ရောက်မယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့အရင်နှစ်တွေလိုပဲအာဇာနည်ကုန်းမှာလွမ်းသူပန်းခွေချပြီးကွယ်လွန်သူတွေအတွက်ဆွမ်းကပ်မှာဖြစ်ပါတယ်တောင်ဆန်းစုကြည်အနေနဲ့ရုံးချုပ်မှာမေကွန်းပြောဆိုသွားမယ်လို့ NLD ကပြောပါတယ်68နှစ်မြောက်အာဇာနည်နေ့ကိုဘယ်လိုကျင်းပမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက်မတ်မီခါကအခုလိုသတင်းပေးပို့ပါတယ်
68နှစ်မြောက်အာဇာနည်နေ့ကိုအစိုးရဘက်ကသမရကိုစားဒုတိယသမရဒေါက်တာဆိုင်းမောက်ခန့်တက်ရောက်မှာဖြစ်ပြီးပြည်ထောင်စုဝန်ကြီး2ဦးနဲ့ဒုတိယဝန်ကြီး12ဦးတို့တက်ရောက်မှာဖြစ်ပါတယ်။တပ်ပိုင်းဆိုင်ရာဘက်ကတော့ဒုတိယဗိုလ်ချုပ်ကြီး1ဦး၊ဗိုလ်ချုပ်2ဦးနဲ့တိုင်းစစ်ဌာနချုပ်တို့ကတက်ရောက်မှာဖြစ်တယ်လို့ယဉ်ကျေးမှုဝန်ကြီးဌာနကတာဝန်ရှိသူ1ဦးကအခုလိုပြောပါတယ်
။ဒုတိယသမရ1ဟိုကောင်းဆောင်ပြီးတက်ပါမယ်။အစိုးရဘက်ကပေါ့လေ။နောက်တော့ပြည်တော်စုတရားလွှတ်တော်ချုပ်တက်ပါမယ်။နောက်တော့အစိုးရအဖွဲ့ဝန်ကြီးနဲ့ဒုဝန်ကြီးတွေတက်ဖို့ရှိပါတယ်။ဝန်ကြီးကဒီမှာသူတို့ဝန်ကြီးရတော့သတ်မှတ်ပြီးတော့နှစ်ပါးပါခင်ဗျ။နောက်တစ်ခါဒုတိယဝန်ကြီးတွေက7ပါးတက်ပါမယ်ခင်ဗျ။တက်မတော်ကတော့ကျွန်တော်တို့ကဖာထာငါမူပေါ့လေ။ဟိုဒုတိယဗိုလ်ချုပ်ကြီးကျော်ဆွေနဲ့စစ်ရေးချုပ်ဗိုလ်ချုပ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဇူလိုင်16ရက်နေ့မှာဌာနရုံးချုပ်မှာကြာဆုံးသွားတဲ့ခေါင်းဆောင်တွေအတွက်ဆွန့်ဆက်ကပ်လှူဒါန်းမှာဖြစ်ကြောင်းဒေါ်ဆန်းစုကြည်အနေနဲ့ဌာနရုံးချုပ်မှာမိန့်ခွန်းပြောကြားသွားဖို့လည်းရှိကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥညံဝင်းကအခုလိုပြောပါတယ
်ရုံးမှာပဲမနက်အာရုံဘုန်းကြီးတွေဆုံးတက်မယ်မနက်ပိုင်း7:39မိနစ်ကြာဆုံးချိန်မှာဟုတ်အောင်ဆိုရင်လေးပြပါမယ်။နောက်အာဇာနည်ရဲ့အခမ်းအနားကိုနေ့ရက်တနိုင်ခွဲမှာကျင်းပပါမယ်
။အာဇာနည်နေ့ကိုတက်ရောက်ဂါရဝပြုမဲ့အာဇာနည်ကြီးတွေရဲ့မိသားစုဝင်အရေးအတွက်ဟာအရင်နှစ်တွေကထက်ပိုမိုတိတိတတ်တာတိုးတက်လာခဲ့ကြောင်းအရင်နှစ်ကတက်ရောက်ဂါရဝပြုသူ100နီးပါးသာရှိခဲ့ပေမဲ့ဒီနှစ်မှာတော့တက်ရောက်ဂါရဝပြုသူဦးရေဟာ150နီးပါးရှိကြောင်းရန်ကုန်တိုင်းဒေသကြီးအာဇာနည်နေ့ဖိတ်ကြားရေးတာဝန်ခံအဖွဲ့ကပြောပါတယ်။ဒီနှစ်မှာဘိုးကျော်အောင်ဆန်းရဲ့ဒါကြီးအောင်ဆန်းဦးကိုတိုင်လည်းတက်ရောက်มาဖြစ်ပါတယ်အခမ်းအနားအရမနက်၈နာရီမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ဂါရဝပြုมาဖြစ်ပါတယ်အများပြည်သူတွေအနေနဲ့ကတော့ နေကင်း12နာရီကနေညနေ5နာရီထိအာဇာနီကုန်းမှာကာတဝါပြုခွင့်ရမှာဖြစ်ပါတယ်။အာဇာနီနေ့မှာအာဇာနီကောင်းဆောင်ကြီးရဲ့အတွက်ရည်စူးပြီးရန်ကုန်မြို့တော်ခန်းမမှာစွန့်ကပ်လှူဖို့ရှိပါတယ်။ဒီပြင်နေပြည်တော်မှာလည်းကြာဆုံးကောင်းဆောင်နေ့အတွက်ရည်စူးပြီးစွန့်ကပ်လှူဒန်းသွားမယ်လို့ရင်ကျိမှုဝန်ကြီးဌာနကတာဝန်ရှိသူတဦးကပြောပါရယ်။အဲဒီနေ့မှာပို့ချုပ်အောင်ဆန်းနဲ့အာဇာနီကောင်းဆောင်ကြီးများလှုပ်ကြံခင်ခဲ့ရတဲ့ဝန်ကြီးများရုံကိုပြည်သူများလေ့လာနိုင်ဖို့အတွက်ဖွင့်လှစ်ပေးသွားမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ထားပါရယ်။88မျိုးဆက်ကျောင်းသားကောင်းဆောင်ကိုများအေးကတော့အာဇာနီနေ့ကို88ကျောင်းသားကောင်းဆောင်နေ့အနေနဲ့နှစ်စဉ်ကာရဝပြုတဲ့ပုံစံအတိုင်းကာရဝပြုသွားမှာဖြစ်ကြောင်းလွမ်းသူပန်းခွေချအလေးပြုသွားဖို့လည်းရှိကြောင်းသူကပြောပါရယ်။အဲဒီနေ့မှာအရင်နှစ်တွေကလိုပဲအာဇာနီကုန်းကိုလုံခြုံရေးတင်းကျပ်ထားမှာဖြစ်ပြီးအများပြည်သူအနေနဲ့တက်ရောက်ကာရဝပြုလိုပါကလက်ကင်အိတ်လက်ဆွဲအိတ်ကင်မရာလက်ကင်ဖုန်းနဲ့ကြိုတင်စစ်ဆေးထားတာမရှိတဲ့ပန်းခွေပန်းချင်းတွေကိုယူဆောင်ခွင့်ပြုမှာမဟုတ်ဘူးလို့ရန်ကုန်တိုင်းအစိုးရရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့နှစ်ကစတင်ပြီးအာဇာနီနေ့ကိုအစိုးရဘက်ပိုင်းကအလေးထားလှုပ်ဆောင်လာခဲ့တာတွေရှိပါတယ်။ဒီထဲမှာအာဇာနီကောင်းဆောင်ကြီးတွေကြာဆုံးခဲ့တဲ့ဝန်ကြီးများရုံကိုတရားဝင်လေ့လာခွင့်တွေပေးခဲ့တယ်လို့ဝန်ထမ်းချင်းအထင်အမှန်အနေနဲ့ကောင်းဆောင်တွေကြာဆုံးချိန်မှာအော်အော်ဆွဲကာရာပြုမှုတွေပြန်လည်လှုပ်ဆောင်လာတာတွေရှိပါတယ်။အော်အော်ဆွဲခွင့်ကိုလည်းတရားဝင်လှုပ်ဆောင်ခွင့်ပြုခဲ့ပါတယ်။ဒီနှစ်မှာတော့ထူးခြားချက်အနေနဲ့အာဇာနီကောင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အင်တာဗျူးတွေဒေါအောင်ဆန်းစုကြည်နဲ့အင်တာဗျူးတွေကိုနိုင်ငံပိုင်သတင်းစာတွေမှာထည့်သွင်းဖော်ပြလာတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အာဇာနီနေ့ကာရဝပြုတာကတော့မနစ်ကရောဒီနှစ်မှာပါတမရကိုယ်တိုင်တက်ရောက်ခြင်းမရှိဘဲဒုတိယတမရဒေါက်တာဆိုင်းမောက်ခမ်းပဲတက်ရောက်ခဲ့ပါတယ်
။မမေခါရဲ့သတင်းပေးပို့ချက်အပြီးကချင်စစ်ပွဲနောက်ဆက်တွဲအခြေအနေကိုလည်းကြည့်ရအောင်ပါ။ကချင်ပြည်နယ်ဆွန်ဘရာဘုံမြို့နယ်အတွင်းအစိုးရတပ်နဲ့ KIA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဒုက္ခသည်တထောင်လောက်ဟာဒေါတောင်နေထဲမှာပုံအောင်နေရပြီးလမ်းမဆက်သွယ်ရေးအခက်အခဲကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ဖို့အခက်အခဲဖြစ်နေပါတယ်။လောလောဆယ်မှာတော့အစိုးရနဲ့ KIA ကြားတိုက်ပွဲတွေရပ်ဆိုင်းဖို့ဆွေးနွေးနိုင်တာမရှိသေးပေမဲ့ဒီလ20ရက်ဝန်းကျင်မှာဆွေးနွေးပွဲရှိနေကြောင်းကချင်ငင်းငယ်အကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။ဒီသတင်းကိုတော့VOA သတင်းနောက်ကိုမိုးစောကတင်ပြပါမယ
်။ဟုတ်ကဲ့ကချင်ပြည်နယ်စွန်ဘရာဘုံမြို့နယ်အတွင်းမှာပြီးခဲ့တဲ့လကုန်ပိုင်းကစတင်ပြီးအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာတော့တိုက်ပွဲတွေပုံမူပြင်းထန်လာခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေပြင်းထန်လာတဲ့နောက်ဒေသခံရွာသားတွေဟာနေရင်းရွာကိုစွန့်ခွာပြီးတောတောင်တွေအတွင်းကိုထွက်ပြေးနေရတယ်လို့ဒုက္ခသည်တွေကိုကူညီဖို့ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိယံအသင်းချုပ် KBC ရဲ့ပြည်ချာရေးတာဝန်ခံဦးလမာရော်ကပြောပါတယ်။အဲ
တိုက်ပွဲအခြေအနေကမနေ့ကထိတော့စော်စော်တင်းတင်းထန်ထန်ဆက်ကြတယ်လို့ကြားရပါတယ်ခင်ဗျာ။အဆုံးပြဘုံနဲ့ဒီမှာရပုံပြလို့ဝေးတဲ့မလိရဆိုတဲ့ဈေးရွာစီလာမှာအဲဒုက္ခတွေကရွာ၅ရွာကဒုက္ခတွေအရောက်တစ်ခါတောင်းပြန်တော့တော့ဘုံမှာဆုံးကြပြီ။
စနေနေ့ကမလိယံရွာကစာတင်ကျောင်းအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့ပေမဲ့ကျောင်းပိတ်ရဖြစ်တာကြောင့်အထူးဂိုက်မရှိကြောင်းလည်းပြောပါရတယ်။လောလောဆယ်မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နိုင်တဲ့အခြေအနေမရှိသေးကြောင်းလည်းဦးလမာရော်ကဆက်ပြောပါရတယ်
။အခုလောလောဆယ်ကသူတို့ကလမ်းပါစစ်တွေကိုဆွဲနေနေကြတာကြတော့ဘယ်သူမှအခုရောက်နိုင်မယ်လို့ကျွန်တော်မထင်ဘူး။လောလောဆယ်အခြေအနေကအဲ့လိုတိုးတဲ့မှာအဲ့ဒီဟိုမူတူတောင်းငါတောင်းအဲ့လိုလာတန်းလွန်ကြောင်းသုံးကြောင်းကပိတ်ပါအဲ့ဒီကကျောင်းသားကလေးတွေရောအလုံးအလုံးကတိုးပြရောက်နေကြပြီးတဲ့ကလေးများနဲ့ဆက်ပြီးများအပေါ်ကျတော့ကျမရေးချုပ်တဲ့အပိုင်းတွေရောက်လာပြီးတဲ့အဲ့တော့အဲ့ဒီကရွာသားတွေကဒီလမ်းစာကြည့်လာရောက်ကြည့်နေကြပါအိုးဆိုမှသမိုင်းစီဆုံးဆက်လာတယ်
KBC ကကုညီကယ်ဆယ်ရေးအဖွဲ့တွေဆေလွတ်နိုင်ရေးကိုခွင့်ပြုဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်စီကိုခွင့်တောင်းခဲ့ပေမဲ့ဝန်ကြီးချုပ်ကစစ်စင်ရေးနဲ့ဆိုင်တာကြောင့်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မှာတွားရောက်ဆွေးနွေးဖို့အကြောင်းပြန်ကြားလာခဲ့ပါတဲ့ကြတာပရီနေကမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုတွားရောက်ဆွေးနွေးတဲ့အခါကုန်းလန်းကသာတွားရောက်ဖို့ညွှန်ကြားခဲ့တဲ့အတွက်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့အခက်အခဲဖြစ်နေရတယ်လို့ဆက်ပြီးပြောပါတဲ့
ကုန်းကြောင်ကာလာအဖြစ်သွားကြပါအဲ့ဒါကျွန်တော်တို့စာဝန်ယူနိုင်တယ်ရေတောင်းအေရမီဒူဒီမြောက်ပိုင်းဆက်လို့ကြောင်းနဲ့ဆိုရင်လည်းကျွန်တော်တို့အဲ့ဒီကစာဝန်ယူနိုင်ဘူးလုံခြုံရေးစာဝန်ယူနိုင်ဘူးလို့အဲ့လိုအပြင်ရကြတယ်ကာလာကဒီမိုးရွာဒီမှာမပတ်ဘူး
ကျင်းကျင်းရေးအကျိုးဆောင်အဖွဲ့ PCG ကဦးအင်ရှန်ဆန်အောင်ကတော့ဗိုလ်ဒူးနေ့ညတကောင်အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးထပ်မံမကြားသိရကြောင်းနဲ့ကုညီရေးအဖွဲ့တွေဟာရေလန်းကနေတောင်းနိုင်ဖို့အတွက်ခွင့်ပြုချက်တောင်းခံနေတာတွေရှိကြောင်းပြောပါတယ်။
အစိုးရနဲ့KIA ရဲ့ပြပခ္ခညှိနှိုင်းဖြစ်ရှိရေးအဖွဲ့တွေဟာစစ်ပွဲတွေရပ်ဆိုင်နိုင်ဖို့အတွက်ဒေလ22ရက်နေ့လောက်မှာတွေ့ဆုံဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဦးအင်ရှန်ဆန်အောင်ကပြောပါတယ်။တန်ကြေကေဝါတော့သူကတွေ့ဆုံဖို့သူကကမ်းလှမ်းထားတာရှိတယ်။ဒီလား23ရက်ဆန်းလာရဲ့အဲ့တော့မှာတွေ့ဆုံမယ်ဆိုပြီးပခ္ခဖြစ်ရှိရေးနှစ်ဖွဲ့တွေ့ဆုံဖို့ဆ
Pakan Dida Dwema, Zona Lelauka Sabi, Tabori, Pintan Gere now, Kachin Lula Ye Pue Kia Uga, Suyane Sunwebu, Galangera, Pipare, Pigere Milaga, Pomoke, Mansi Mune Dwin, Tabori, Pintan Jema, Sishin Shochabu Dwe, Yebo, Twisson Sunwe Geraha, Nasun Twisson Gerale, Pipare. Suyane, Tenda Lenaga, and Puriha, Yugo Wemadami Ma, Tanangalong, Pika Yase Sajoko, a debut Lima Yetubo, the Bodu Tavi met. Kitchen Shane, Kim Pinia, Dreamaro, Tabori has just signed Doram, she de Babu.
Gumuzo, yet the MP Bujabakna. Kitchen Sibueri, Pagani, Kayin di Tabaga, Tinule, Tiamba. Nema Suya Tadune, TKB, Democracy, Chubu, Kayin Taduja, Napa Niva, Chale, Tabuja. Cochrane Mune, Giuariga, Tidagan, Tonganello, Trepi, Tenshon, Yavare, Tabori, Yana, Dobby Me.
เจียวรีมาမြန်မာစစ်တပ်ဘက်ကနေရာယူထားပြီးနိုင်ဘိုင်းနဲ့သာဝင်ထွက်သွားလာဝင်ပြူထားတယ်လို့ဆိုပါတယ်ထိုင်းအခြေစိုက်ဖီအိုအေသတင်းတော့မအေးမာကရှင်းနေကိုပြောပြပါမယ်မြန်မာအစိုးရတပ်တွေနဲ့ဒီကေဘီတပ်တွေရဲ့တိုက်ပွဲတွေကြောင့်ကော့ကရိတ်မြို့နယ်တွေကလှိုင်းစင်းကျေးရွာရန်ကုန်ကျေးရွာနှိုးချောင်ကျေးရွာကောင်းမှုရွာမိဖလည်းကျေးရွာစောဟဲရွာတိဝါကျေးရွာ ကနီးမှုရွာသားတွေဟာနေရာရင်းကိုဆွန့်ပြီးနှိစက်ရဆွေမျိုးတွေနေရာမှာခိုးလို့နေထိုင်နေကြရပါတယ်အခုဆိုရင်ကော့ကရိတ်မြို့နယ်တွေကမိချောင်းကုန်းဖုန်ကြီးကျောင်းမှာလဲစစ်ဘေးဆောင်ဒုက္ခသည်တွေကိုလက်ခံပေးထားရကြောင်းမိချောင်းကုန်းဆရာတော်ကအခုလိုမိတ်ပါတယ်ဒီတော့ရရရတယ်ဒီဘက်မှာစီးကြတော့ကောင်းမှုရဲ့နောက်ပြန်းတွေရဲ့မဆုတ်ဟဲရဲ့အဲ့ဒီရွာတွေကတော့အခုလိုဖြစ်ပြကြတာပါ
နေမည်မတင်ငယ်မှုတွေရှိနေတဲ့အတွက်ကျေးရွာတွေကကလေးတွေလည်းစာတင်ကြားရေးခက်ခဲနေပြီးဖုန်းတော်ကြီးကျောင်းတွေမှာတော့ကလေးတွေကိုတက်နိုင်သလောက်စာတင်ကြားပေးနေတယ်လို့ဆိုပါတယ်စစ်ဘေးရှောင်ဒုက္ခသည်တွေဟာသူတို့ရွာမှာစားစရာနဲ့ကျွဲနှောတရိတ်ဆန်နေအတုံးဆောင်ပစ္စည်းတွေစာတင်ကြောင်းတွေကစားဦးတွေကိုပြန်ဝင်ဖို့အတွက်နိုင်ဘိုင်းလောက်သာခွင့်ပြုပေးတယ်လို့ဆိုပါတယ်ရွာထဲမှာပြန်ဝင
အဲ့လိုပဲအဲစစ်တပ်တွေကတချို့တွေကတော့ပြည်စည်းတွေပြယူတာစပယ်တာတော့အခုစပယ်ယူတာတော့အဲ့ဒါအနှံ့ကြီးရပြရတာတော့
တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်တွေကိုကော့ကရိတ်မြို့ကအုပ်ချုပ်ရေးအဖွဲ့ဝင်တွေစေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေကူညီမှုတွေပေးခဲ့ပေမဲ့လုံလောက်မှုတွေတော့မရှိဘူးလို့ဆိုပါတယ်ဇူလိုင်လ2ရက်နေ့ကစပြီးဖြစ်ပွားခဲ့တဲ့မြန်မာအစိုးရတပ်တွေနဲ့ DKBA တို့ရဲ့တိုက်ပွဲတွေအတွင်းမှာနှစ်ဖက်အကြဆုံးတွေရှိခဲ့ကြောင်းနဲ့ KKO ကလိုထုဘောကရင်အစည်းအရုံးကတပ်သားတွေဖမ်းမိထားကြောင်းမြန်မာစစ်တပ်နဲ့နေကောင်တပ်ကနေမြေရှင်းလင်းရင်းနဲ့ KKO အဖွဲ့ပိုင်နဲ့လက်နက်တွေနဲ့ကားတွေကိုဖမ်းဆီးထားကြောင်းမြန်မာအစိုးရဘက်ကဇူလိုင်လ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။အာရှလမ်းတွေနေမြေရှင်းလင်းရင်းတိုက်ပွဲတွေဖြစ်ပွားခဲ့ရကြောင်းကိုတော့အစောပိုင်းကာလတွေတုန်းကမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ခဲ့တာပါ။တိုက်ပွဲတွေဖြစ်နေစဉ်အတွင်းမှာမြောက်ရီမျိုးက DKBA ရဲ့ဒုတိယဆက်ဆက်ရေးမှူးတဦးနဲ့ကော့ကရိတ်မျိုးက DKBA ဆက်ဆက်ရေးမှူးတဦးကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးထားလိုက်တာပါ။မြန်မာအစိုးရတပ်တွေနဲ့ DKBA တွေရဲ့နှစ်ဖက်တိုက်ပွဲတွေပြေလည်အောင်ဖြေရှင်းဖို့အတွက်ကရင်အမျိုးသားအစည်းအရုံး KNU နဲ့ကရင်လက်နက်ကိုင်စီးလုံးညီညွတ်ရေးကော်မတီတို့ကသဘောထားထုတ်ပြန်ခဲ့ပြီးတိုက်ပွဲတွေအတွက်စိုးရိမ်ပူပန်မှုရှိကြောင်းပြောဆိုထားပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ် NCA ရဲ့လုပ်ငန်းစဉ်တွေကိုမထိခိုက်စေချင်ဘူးလို့လည်း KNU ကသဘောထားထုတ်ပြန်ထားပါတယ်ရှင
်။ VOA သတင်းနောက်မအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်။ American သမ္မတ Barack Obama ဟာ American Federal အစိုးရအကျဉ်းထောင်တစ်ခုကိုတွားရောက်စစ်ဆေးခဲ့တာကြောင့်သူဟာ အမေရိကန်သမ္မတတာဝန်ထမ်းဆောင်နေစဉ်အတွင်းအကျဉ်းထောင်ကိုတွားရောက်ကြည့်ရှုခဲ့တဲ့ပထမဦးဆုံးသမ္မတဖြစ်ပါတယ်။အကျဉ်းသားဥယျာဉ်ထူထပ်များပြားလွန်ပြီးအကုန်ကျများတဲ့အကျဉ်းထောင်စနစ်ကိုပြန်လည်ပြုပြင်ဖို့အတွက်အခုလိုတွားရောက်လေ့လာတာဖြစ်ပါတယ်။အိုကလာဟိုမာပြည်နယ်ကအကျဉ်းထောင်အရာရှိတွေအကျဉ်းသားတွေနဲ့တွေ့ဆုံခဲ့တဲ့သမ္မတအိုဘားမားရဲ့ခီးစဉ်အကြောင်းဇလာတီကာဟုတ်ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပါ။
အယ်ရီနိုမျိုးကအလေလက်လွန်ညွန်ရေးအစဉ်တန်းသတ်မှတ်ထားတဲ့အမျိုးသားအချင်းတောင်ကိုသမ္မတဥပမာကလှည့်လည်ကြည့်ရှုပြီးနောက်အချင်းသားတွေရဲ့မှာလူငယ်တော်တော်များများကိုတွေ့ရတယ်လို့ပြောပါတယ
် These are young people who made mistakes that aren't that different than the mistakes I made
ကျွန်တော်အပါအဝင်လူငယ်အတော်များများကျူးလွန်ခဲ့ကြတဲ့အမှားမျိုးနဲ့ဒီအချင်းထောင်ကလူငယ်တွေကျူးလွန်ခဲ့တဲ့အမှားမျိုးကသိပ်ပြီးကွာခြားမှုမရှိပါဘူးကွာခြားမှုရှိတာကတော့သူတို့အပေါ်အထောက်အကူပြုနိုင်တဲ့စနစ်မျိုးကျူးလွန်ခဲ့တဲ့ဒီအမှားတွေကိုပြန်ပြီးအဖတ်ဆင်နိုင်ဖို့ဒုတိယအကြိမ်အနေနဲ့အခွင့်အရေးမရှိတာပါ
1980ခုနှစ်လောက်ကစလို့အမေရိကန်အချင်းထောင်သားဥယျာဉ်နှစ်ဆတက်လာတဲ့အကြောင်းရင်းဟာမူရစင်းနဲ့ပတ်သက်တဲ့အမှုတွေအပေါ်ပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့တာကြောင့်ဖြစ်တယ်လို့သမ္မတဥပမာကပြောပါတယ
် The United States accounts for 5% of the world's population we account for 25%
အမေရိကန်ပြည်ထောင်စုရဲ့လူဦးရေဟာကမ္ဘာလူဦးရေရဲ့900ခန့်နှုန်းပဲရှိပေမဲ့ကမ္ဘာအကျဉ်းသားဥယျာဉ်ရဲ့2500ခန့်နှုန်းကဒီနိုင်ငံမှာရှိနေပါတယ
်ပြည်မှုကျူးလွန်တာကြောင့်ထောင်ဒဏ်အပြစ်ပေးတာဟာသိပ်ပြီးမှန်ကန်တဲ့နည်းလမ်းတော့မဟုတ်ဘူးလို့လည်းသမ္မတကပြောပါတယ
် You know, I think we have a tendency sometimes to
တခါတလေတော့လည်းကျွန်တော်တို့မှကိုယ်လုံနေကြအတိုင်းလုံလိုက်မိမလို့ဖြစ်တာဒါမှမဟုတ်ဒါဟာပုံမှန်ပါပဲဆိုပြီးထင်တတ်တာကြောင့်လူငယ်တွေဟာအခုလိုထောင်ဒဏ်အပြစ်ပေးခံရပါတယ်ဒါဟာပုံမှန်မဟုတ်ပါဘူးအခြားတိုင်းပြည်တွေမှာဒီလိုမဖြစ်ကြပါဘူးအရွယ်ရောက်လာတဲ့လူငယ်တွေအမှားယွင်းလုပ်ကြတာကသာသဘာဝပ
ါအမေရိကန်ပြည်သူတွေပေးဆောင်နေတဲ့အခွန်ငွေတွေကအချင်းထောင်တွေအတွက်တစ်နှစ်ကိုဘီလီယံ80အထိသုံးနေရတယ်လို့သမ္မတဥပမာကပြောပါတယ်အကြမ်းဖက်မှုကျူးလွန်ခြင်းမရှိဘဲမျိုးရည်စေဝါကိုတာမန်ဝယ်ယူသုံးဆွဲသူတွေအပေါ်ပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မှုကိုရှောင်ရှားပြီးပြည်သူ့ကုသရေးဌာနတွေမှာပိုကောင်းတဲ့နည်းစနစ်တွေကိုအသုံးပြုဖို့နဲ့လူငယ်တွေအတွက်ရာဇဝတ်ပြစ်မှုတွေကျူးလွန်နိုင်ခြင်းမရှိတဲ့အခြေအနေမျိုးဖန်တီးဖို့စတဲ့အစီအစဉ်တွေအတွက်လွတ်တော်အနေနဲ့ဥပဒေတရပြဋ္ဌာန်းနိုင်ဖို့သမရကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းပြည်သူလူထုအတွက်အန္တရာယ်ရှိနိုင်သူတွေကိုတော့ထောင်ဒဏ်တွေချမှတ်ရမှာဖြစ်တယ်လို့သူကဖြည့်ဆွက်ပြောကြားသွားပါတယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jodu ကနေဖမ်းယူရှုစားနိုင်ပါတယ်ဒီကနေ့ည9:00မကြာခင်မှာ VOA ကတင်ဆက်တဲ့အခါမှာတော့အမျိုးသမီးကန္တာသိပ္ပံနှီးပညာနဲ့တုဒ္ဒဆုံလင်အမေရိကန်တခွင်စတာတွေကိုလိုင်းနိုမီတာ2532ကနေဖမ်းယူနားဆင်ကြပါခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပါမယ
်။မက်ကန်ပြည်အစိုးရတနက်စီပြည်နယ်တောင်ပိုင်းချက်တနူကမြို့ကစစ်ပဆိုင်ရာနေရာတစ်ခုမှာမနေ့တုန်းကမရင်းစစ်သား၄ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကိုဗာယူရဲချင်းနဲ့လုပ်ခဲ့တယ်လို့ဆိုတာပြည်အစိုးရစုံစမ်းစစ်ဆေးပြီးတော့ FBI ကစုံစမ်းနေပါတယ်။အသက်24နှစ်အရွယ်သနတ်သမားမူဟာမက်ယူဆပ်အဗ်ဒူလာဆီဟာနိုင်ငံတကာချမ်းဖက်ဖွဲ့စည်းရေးနဲ့ဆက်နွယ်မှုရှိတာမျိုးအခုချိန်ထိတော့မတွေ့ရသေးဘူးလို့လည်းမနေ့ညကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ FBI ရရှိအက်ဒရိန်ဟိုးကပြောဆိုထားတာပါ။ဒီနေ့ငယ်နျူကလ িয়ার စီစဉ်နေတဲ့ပတ်သက်လို့ရရှိထားတဲ့သဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတည်ပြနိုင်မှုတန်တမန်နေပြင်ဆင်နေချိန်မှာပဲသဘောတူညီချက်ပေါ်တန်တရားဖြစ်နေတဲ့မဟာမိတ်နိုင်ငံတွေကလက်ခံလာအောင်အမေရိကန်ဆွေကဆက်လက်ကြိုးပမ်းနေပါတယ်။ဒီရွေနဲ့မတင်မမြတ်ဖြစ်နေပြီးသဘောတူညီချက်ပေါ်စိုးရိမ်မခင်းတဲ့သဘောထားတွေကိုပြောဆိုထားတဲ့ဆော်ဒီအာရေဗျနိုင်ငံကနိုင်ငံခြားရေးဝန်ကြီးအက်ဒယ်အယ်ကျူဘီယာကိုတော့သမ္မတဘရက်ကိုဘာမှဒီကနေ့အင်ဖြူရိုမှာလက်ခံတွေ့ဆုံသွားမှာပါ။လက်ချွေးနိုင်ငံရှိမြောက်ပိုင်းဒေသတွင်ဤတွဲတော်ဆင်နွှဲနေကြတဲ့တောက်ချာနေမှာဘုံပေါက်ကွဲမှုတွေထပ်မံဖြစ်ပွားခဲ့ရတာကြောင့်ဓမ္မတူလူမြို့မှာအနည်းဆုံးလူ10ဦးသေဆုံးသွားပါတယ်။မွတ်စလင်တွေရဲ့ရမ်ဒန်ဥပုလနောက်ဆုံးနေ့ဖျားဝတ်ပြုသူတွေဆုတောင်းဝတ်ပြုကြတဲ့ခွင့်ပြုညီတွေမှာပေါက်ကွဲမှု2ချိန်ဖြစ်ပွားပြီးတော့သေဆုံးခဲ့ကြတာပါ။ယမန်နိုင်ငံတောင်ပိုင်းမှာရှီယာသဘုံနဲ့သိမ်းပိုက်ထားတဲ့အေရင်စစ်ကဲမျိုးကိုဆော်ဒီအာရေဗျနိုင်ငံကကျောရနောက်ခံပေးထားတဲ့တပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပြီဖြစ်တဲ့ကြောင့်ဝေးရောက်ယမန်ဆွေရဲ့ဒုသမရကပြောပါတယ်အစ္စလမ်ဘာသာဝင်တွေထုတ်မြတ်ထားတဲ့ဥပုပ်ကာလအဆုံးသတ်တဲ့ပွဲတော်အစနေ့မှာပဲအေရင်မျိုးလွတ်မြောက်သွားပြီဖြစ်တဲ့ကြောင့်ကြေညာချက်ကိုဒုသမရကအင်တာနက်စာမျက်နှာပေါ်မှာဖော်ပြခဲ့တာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းညုတ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းလိုမီတာ16.25ဒုကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America, Washington.